နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အာဂတိအမှုတွေကရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေယူခဲ့တယ်ဆိုတော့အာဂတိမှုဆွဆွဲချက်အမှုအတွက်နေပြည်တော်အထူးတရားရုံးကနေထောင်ဒဏ်5နှစ်ချမှတ်လိုက်ပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးပြောပြပေးပါရှင်
ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေယူခဲ့တဲ့ဆိုတဲ့အာဂတိမှုဆွဲချက်အတွက်အပြစ်သက်အမိန့်ကိုဒီကနေ့ဧပြီလ29ရက်နေ့နေပြည်တော်တရားရုံးကနေဒေါ်ဆန်းစုကြည်ကိုထောင်ဒဏ်5နှစ်ချမှတ်လိုက်ပါတယ်။ဒီအမှုမှာဦးဖြိုးမင်းသိန်းကိုယ်တိုင်တရားရုံးမှာတရားလိုတက်တဲ့အဖြစ်ထွက်ဆိုခဲ့တာပါ။ဒေါ်ဆန်းစုကြည်အနေနဲ့နောက်ထပ်အာဂတိမှုဆွဲချက်တွေအတွက်တရားရုံးမှာထပ်မံရင်ဆိုင်ရဖို့ရှိသေးတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်
။နေပြည်တော်မှာသူတရားရုံးနဲ့ကျွန်တော်တို့ဒေါ်သန်းစုကြည်ကိုဥဖြိုးမင်းသိန်းဆန်းကနေဒေါ်လာတွေကျွန်တော်တို့ရွှေတွေလက်ခံထားမှုပေါ့လက်ခံမှုပေါ့အဲ့ဒါနဲ့ပတ်သက်ပြီးအမှုစစ်ဆေးပါတယ်အဲ့ဒါပတ်သက်ပြီးတော့ကျွန်တော်တို့အမှုပေါ်ပေါက်တဲ့အတွက်ကြောင့်မလို့အဲ့ဒီလိုက်ဆောင်မှုတိုက်ဖြစ်ရေးဥပဒေနဲ့တခြားဆက်ဆက်ဥပဒေရာကျွန်တော်ထောင်ဒဏ်5နှစ်ချမှတ်ပါတယ်ဗျာဂျန်တဲ့အမှုတွေကတော့ကျွန်တော်ဆက်ဆက်ပါမှာခင်ဗျကျွန်တော်တို့အဲ့ဒီလိုက်ဆောင်မှုနဲ့ပတ်သက်တဲ့ဟာတွေရှိသေးတယ်အစာဦးတွေဒါမြေနေရာနဲ့ပတ်သက်ပြီးတော့ကြာလောက်ဆောင်ခဲ့တဲ့လုပ်ငန်းတွေရှိသေးတယ်ဒါတွေကိုလည်းဆက်လက်ဆက်ဆီးတော့မှာဖြစ်ပါတယ်။ကျမရဲ့အခြေအနေကောင်းမှပါလေခင်ဗျ။ဟုတ်ကဲ့ကျွန်တော်တို့ဒါချိန်တိတ်တာတော့ရခင်တိုင်းနဲ့ကျွန်တော်တို့ရခင်နဲ့နေရာမှာပဲရှိပါတယ်ဗျာ။ဟုတ်ကဲ့
ဒီကနေ့ဆုံးဖြတ်တဲ့အမှုကတော့ရခင်ရန်ကုန်တိုင်းဝန်ကြီးချုပ်အဖြစ်မသိစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့ရွှေ9ပိတ်တာကို3ကခွဲယူခဲ့တယ်လို့ဆွဆွဲထားတဲ့အမှုဖြစ်ပါတယ်။ဒီအမှုဟာအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55အရဆွဲဆိုခံရတဲ့အမှုလည်းဖြစ်ပြီးအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စုံစမ်းစစ်ဆေးရေးအရာရှိတဦးကတရားလိုအဖြစ်တိုက်တန်းတဲ့အမှုလည်းဖြစ်ပါတယ်။စစ်ကောင်စီဟာဒေါ်ဆန်းစုကြည်ကိုဒီအမှုအပါအဝင်အာဂရီအမှုပေါင်း10မှုကျော်နဲ့တရားစွဲဆိုထားပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့အာဂရီအမှု10မှုကျော်အပြင်ကိုပဲနိုင်ငံတော်လျှို့ဝှက်အဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအပါအဝင်ပုံမှန်အများပြားနဲ့တရားစွဲဆိုခံထားပါတယ်။အခုအမှုကိုမနေ့ကအပြစ်သက်အမိန့်ချဖို့အတွက်တရားရုံးကရက်ချင်းပေးခဲ့ပေမဲ့လို့ရွှေ့ဆိုင်ခဲ့ပြီးတော့ဒီကနေ့ကျမှအခုလိုအမိန့်ချမှတ်လိုက်ကြပါ။ဒီကနေ့တရားခွင်မှာဒေါ်ဆန်းစုကြည်ကိုယ်တိုင်ရှိနေခဲ့ပြီးအခုအမှုတရားစီရင်မှုအတွက်မကြေမနက်ဖြစ်နေတယ်လို့တရားခွင်နဲ့နှိစက်သူတွေကပြောပါတယ်။အမှုနဲ့ပတ်သက်လို့အပြစ်ရှိကြောင်းအမိန့်ချမှတ်ခဲ့ရင်အထက်တရားရုံးတွေစီကိုအစစ်စစ်အယူခံဝင်မယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းတွေဘက်ကပြောဆိုထားတယ်လို့လည်းသူတို့နဲ့နှိစက်သူတွေကပြောပါတယ်။ဒီအမှုမှာဒေါ်ဆန်းစုကြည်လက်ခံယူခဲ့တဲ့ဆိုတဲ့ဒေါ်လာနဲ့ရွှေတွေဟာဒေါ်ဆန်းစုကြည်ရဲ့လက်ဝယ်နဲ့အိမ်မှာသိမ်းဆည်းရမိတာမျိုးမဟုတ်တာ။နောက်ဆွဲဆိုချက်ဟာဥပဒေကြောင်းနဲ့မညီညွတ်တာတွေကိုဒေါ်ဆန်းစုကြည်ရဲ့ရှင်းတွေဘက်ကထောက်ပြခဲ့ကြပါတယ်။ဒါအပြင်ဆွဲဆိုခံရတဲ့အချိန်မှာဒေါ်ဆန်းစုကြည်ဟာလွတ်တော်ကိုယ်စားလှယ်တဦးအနေနဲ့ပဲရှိပြီးလွတ်တော်ကိုယ်စားလှယ်ကိုဆွဆွဲပြစ်တယ်မယ်ဆိုရင်လက်ရှိရှိနေတဲ့ပြည်အောင်စုလွှတ်တော်ရဲ့ခွင့်ပြုချက်ယူရမယ်ဆိုတဲ့အချက်ကိုလည်းရှင်းတွေကထောက်ပြခဲ့ကြပါတယ်။စစ်တပ်ကအာဏာသိမ်းယူထားပေမဲ့ဥတီခွန်မြက်ကိုပြည်အောင်စုလွှတ်တော်ဥက္ကဋ္ဌအဖြစ်နေရာပေးချတာဟာလွှတ်တော်အသက်ဝင်နေတုန်းပဲဆိုတာကိုရှင်းတွေဘက်ကညှိညွတ်ပြောဆိုတာပါ။ဒေါ်ဆတ်စုကြည်ကိုယ်တိုင်ကလည်းဒီလိုအာဂတိအမှုတွေဟာမဟုတ်မမှန်ဆွဆွဲတာဖြစ်ပြီးသူ့မှာအပြစ်မရှိဘူးလို့တရားရုံးကိုခြေပါခဲ့ပါတယ်။အမှုနဲ့ပတ်သက်လို့တရားရုံးကိုသတင်းတောက်တွေလာခွင့်မရှိတယ်လို့ရှင်းနေတွေကလည်းအမှုအကြောင်းမပြောဆွရဘူးလို့စစ်ကောင်စီကပိတ်ပင်ထားပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီကဒေါ်ဆန်းစုကြည်အပေါ်လောလောဆယ်အထိအမှုပေါင်း18မှုနဲ့တရားစွဲဆိုထားပြီးဒီကနေ့အမှုအပါအဝင်6မှုအတွက်ထောင်ဒဏ်12နှစ်ပြစ်ဒဏ်ချမှတ်ထားပါတယ်ရှင်။